တော်တာရှင်များရှင်ဒေတာရင်းငင်းချင်းရေးထိမ့်သိမ့်နိုင်ဖို့တိုင်ဝမ်နဲ့ဆွေးနွေးပွဲအသစ်တွေကိုဖြစ်နိုင်ရင်မကြာခင်မှာပဲစတင်တယ်လို့တရုတ်သမ္မတဟူဂျင်နောင်ကပြောပါတယ်။ VOA သတင်းတောက်ဒန်နီယယ်ရှက်ကဘေကျင်းမြို့ကနေဒီကြောင့်ရေးသားပေးပို့ထားတာကိုဒေါ်မိုးမိုးထွန်းကတင်ပြပေးပါလိမ့်မယ်ရှင်
။ဟုတ်ကဲ့တရုတ်နဲ့ထိုင်ဝမ်တို့ဟာနှစ်ဖက်တန်းတူရေးနဲ့တိုင်ဝမ်နဲ့ပြည်မကြီးဟာတရုတ်ပြည်တစ်ပြည်ထဲမှာရှိနေတယ်ဆိုတော့နှစ်ဖက်1992ခုနှစ်မှာသဘောတူညီထားမှုကိုအခြေခံပြီးဆင်းနေဝဲတွေပြန်စတင်တယ်လို့တရုတ်သမ္မတဟူဂျင်တောင်းကပြောပါတယ်။ထိုင်ဝမ်ရဲ့အဓိကအတိုက်ခံပါတီဥက္ကဋ္ဌဟောင်းလီယန်ချန်းနဲ့မနေ့ကတွေ့ဆုံတော့နှစ်နိုင်ဆွေးနွေးပွဲတွေစောစောစီစီပြုလုပ်ဖို့မစ္စတာဟူကအခုလိုတောင်းဆိုလိုက်တာပါ။ရေလက်ကြားကျော်စီးပွားရေးဆွေးနွေးပွဲအတွက်ဘေကင်းမြို့မှာရောက်ရှိနေတဲ့မစ္စတာလီယန်နဲ့ဒီတွေ့ဆုံဆွေးနွေးမှုကိုရုံမြင့်တန်ကြားကနေထုတ်ပြန်ခဲ့ပါတယ်။ထိုင်ဝမ်ရဲ့ယခင်အမျိုးသားရေးဝါဒီအစိုးရအဖွဲ့ကတရုတ်ပြည်တည်ရဲရှိရမယ်ဆိုတဲ့သဘောတူညီချက်ကို1992ခုနှစ်မှာလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့လက်ရှိတိုင်ဝမ်အစိုးရကဒီသဘောတူညီချက်ကိုလက်မခံပါဘူး။တိုင်ဝမ်ကအင်အားစုတွေဟာသဘောတူညီချက်အတိုင်းလိုက်နာဖို့ငြင်းဆန်ရင်းပိုကောင်းမွန်တဲ့ဆက်ဆံရေးအတွက်အတားအဆီးတွေပြုလုပ်နေကြတယ်ဆိုပြီးမစ္စတာဟူကလက်ရှိတိုင်ဝမ်အစိုးရအဖွဲ့ဝင်တွေရဲ့အမိကိုအတိအကျမဖော်ပြဘဲနဲ့ဒီကနေ့မှပြောဆိုလိုက်ပါတယ်
။有些人罔顾民意啊
လူလူရဲ့ဆန္ဒတွေကိုလေ့လျူရှုပြီးတချို့လူတွေဟာ1992ခုနှစ်သဘောတူစာချုပ်ကိုလက်မခံကြဘူး။ပြည်မကြီးနဲ့ထိုင်ဝမ်ဟာတရုတ်ပြည်တပြည်တည်းအောက်မှာရှိတယ်ဆိုတဲ့ရှင်းရင်းဆက်အနေအထားကိုထိခိုက်အောင်တမင်သက်သက်လှုပ်ဆောင်နေကြတယ်လို့မစ္စတာဟူကပြောသွားတာပါ။ဒီသဘောတူညီချက်အတိုင်းနိုင်နာခြင်းဖြင့်နှစ်ဖက်ဟာငြိမ်းချမ်းသောဖွံ့ဖြိုးတိုးတက်မှုနဲ့ဘုံကျဲဝချမ်းသာမှုဆိုတဲ့ရည်မှန်းချက်ရရှိနိုင်မှာဖြစ်တယ်လို့လည်းသူကထည့်သွင်းပြောကြားသွားပါတယ်။ထိုင်ဝမ်ကောင်းဆောင်တွေနဲ့တိုက်ရိုက်ဆင်းနေဖို့အမေရိကန်ကတရုတ်ကိုတိုက်တွန်းခဲ့ပြီးမယ်တရုတ်ပြည်တပြည်တည်းဆိုတဲ့ policy ကိုမလိုက်နာသူဘယ်သူနဲ့မှညှိနှိုင်းဆွေးနွေးမှာမဟုတ်ဘူးလို့တရုတ်အစိုးရကပြောပါတယ်မစ္စတာဟူဟာအင်္ဂါနေ့မှာအမေရိကန်ခီးစဉ်စတင်မှုရှိပြီးထိုင်ဝမ်နဲ့ကုန်သွယ်ရေးကိစ္စရပ်တွေကိုသမ္မတဘုရှ်နဲ့တွေ့ဆုံဆွေးနွေးပါလိမ့်မယ်ရှင်